ဒီကနေ့ဧပြီလ5ရက်နေ့မှာစကိုင်းတိုင်းဒေသကြီးကောလင်းခရိုင်ပင်လယ်ဘူးမြို့ကဆစ်အာနာသိမ်းစမ်းကြည့်ရေးစန္ဒပြသူတွေအပေါ်စစ်တပ်နဲ့ရဲကပစ်ခတ်လို့တဦးသေးဆုံးပြီး5ဦးဒဏ်ရာရရှိခဲ့ပါတယ်။စန္ဒပြသူတွေက2ယောက်လည်းဖမ်းဆီးခံရတဲ့အခြေအနေကိုပင်လယ်ဘူးဒေသခံတဦးကပြောပြပါတယ
်။ပင်လယ်ဘူးချင်းလေးပြည်သူတွေကတရားတော့ကြားတယ်5ယောက်ဒဏ်ရာရတယ်လို့ပြောတယ်။နေ့ကိုင်းလိုက်ပဲစန္ဒပြနေတဲ့အချိန်မျိုးတွေလမ်းကဦးသေးလေးကိုခေါ်နေတယ်ရှိလိုက်တဲ့အခါမှာရှိရအလံကိုင်းနဲ့မြောက်ကိုဖမ်းနေကြတယ်ပါပြီးတော့ကကပါဦးနိုင်ရဲ့အဲမှာထုတ်ကားနဲ့ပို့လိုက်တယ်ဖြစ်နေတယ်ထုတ်ကားကလည်းအရက်ဒီကားနဲ့ပို့လိုက်ပြီးလို့ရှိနေတယ်သိရတယ်ဒီစုရခါကျတော့သူကတကယ်လို့ပြစ်တယ်လို့ပြောတယ်အမှပြောချစ်တယ်လုံးဝဒီလိုကတော့ကိုတက်မှပြီးတော့လောလောဆယ်လောနေနေတဲ့အနေနဲ့တွေ့ရတယ်လောလောဆယ်တင်လာတော့ကပြစ်ခံရတယ်
စစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလတည်းကပင်လယ်ဘူးမြို့မှာစန္ဒပြနေကြတာဖြစ်ပါတယ်။စကိုင်းတိုင်းထဲကပဲအင်းတော်မြို့မှာလည်းပညာရေးသပိတ်စစ်ကြောင်းထွက်ဖို့ပြင်ဆင်နေတဲ့ကျောင်းဆရာ2ဦးနဲ့အရသာ4ဦးဖမ်းဆီးခံခဲ့ရပါတယ်။စန္ဒပြဖို့ရွာဘက်ကတက်လာတဲ့လူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့က6လက်ပစ်ခတ်တာကြောင့်စန္ဒထုတ်ဖို့သူတွေဟာထွက်ပြေးရင်းကားနဲ့တိုက်မိတဲ့အတွေ့အမျိုးသမီး2ဦးလည်းသေဆုံးခဲ့ပါတယ်။ဒါပြင်နေအိမ်တွေတဲအထိပါဖမ်းဆီးတာတွေရှိလို့ထွက်ပြေးတိမ်းရှောင်နေရတာတွေလည်းရှိပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့အင်းတော်မြို့ကန်တူကအခုလိုပြောပါတယ
်မနက်ကနေ့ရောက်ခါနဲ့မနက်ကအိမ်ပေါ်မှာနောက်ဆုံး၄ရက်ပြန်မိကြမှာရဟိုတောင်းကြရရောက်ပြင်ဘယ်အရတာ၄ရက်ပေါ်တော့အဲခပ်ဖမ်းတော့ဟိုပေါင်း6ရက်ဖြစ်သွားတော့ပေါ်တော့ရာဇကလူတွေကကျွန်တော်တို့မြို့ထဲမှာဟိုဆန္ဒပြဖို့ဖြစ်လာတာပေါ်တော့အဲကျလာတဲ့ရှင်မာဒီကကလည်းဒီသူတို့ဆက်နေရဲနဲ့ဒီမြို့ပြင်ထပ်ပြီးတော့တားတာပေါ့လေတော့အဲမြို့ပြင်ထပ်ပြီးတော့တားတော့အဲ့ဒီမှာသူတို့ကလိုက်6လမ်းပြတော့သူတို့ကပြန်ဆက်ပြေးတာပေါ့ဗျာဆက်ပြေးတဲ့ချိန်မှာသင်္ကြန်ကမြို့သမီးကရောက်တော့ကိုကားနဲ့သူပြန်ချိန်ပြီးတော့တယောက်ကဆုံးသွားပြီ။အဲ့ဒီမှာမြို့ရဲကလူတွေကလည်းသူရေနဲ့ဆက်ကလူတွေပြန်ထုတ်လာရင်မြို့ရဲကိုစော်တော်နဲ့ဝင်လို့မရအောင်ဟိုမြို့ဆက်မှာဒီအသားရှိတွေနဲ့အဲ့လိုဟောလောက်တာပေါ့လေဒီပြန်လေးတိုင်းနဲ့ဒီပါပိုင်းနဲ့အဲ့လိုမျိုးတွေနဲ့ကာထားတာပေါ့နော်ဆက်ဆန်းလက်ကြတာပေါ့ဆန်းလက်ပြီးတော့ဟိုမြို့ရဲကဆန်းလက်ပြဖို့လူရှိကြတာပေါ့လေနော်ဒီသူတို့စော်တော်နဲ့ဝင်လာလို့မရအောင်အဲသူတို့လည်းဝင်လာပြီးတော့ဟိုမတတအချက်ပေါင်းများများစွာအောက်ပြီးတော့ဒီဒီကနေ့အိမ်ကိုဝင်ပြီးတော့တွေ့ရလို့ခေါင်းလိုက်ဆိုင်နေတာပေါ့တော့အဲဒါရှင်းတော့ကနားကားရကံပွင့်ရဲ့ဆင်းပြီးတော့အလုပ်မျိုးညမှာခံထားကြဖို့ပေါ့တော့ကျွန်တော်ကိုနဲ့ကိုမကြီးနေရတာက
အနာသိစိတ်ကောင်းစီတက်တွေနဲ့ကချင်လက်နက်ကန် KNY တက်တွေအကြားစီရေးအခြေအနေတင်းမာနေတဲ့ကချင်ပြည်နယ်နမ်မတိမြို့မှာလည်းစစ်ကောင်းစီစန့်ကျင်ရေးစန္ဒထုတ်ပေါ်တာတွေဆက်ရှိနေတယ်လို့မြို့ကန်တဦးကပြောပါတယ
်မနေ့ပိုင်း9နာရီခွဲကနေ7:45လောက်ထိကျွန်တော်တို့ကလေးတွေဆန္ဒပြပါတယ်အခုညတစ်ပိတ်ရှိပါမယ်အချိန်နေကကျွန်တော်တို့လမ်းကြောင်းလုံခြုံရေးတွေပူချလာတယ်ပေါ့နော်စစ်ကောင်စီဘက်ကနေအဲလမ်းကြောင်းနေမှာကျွန်တော်တို့ဥပမာဟိုတနေ့မနေ့တနေ့ရဖြစ်သွားတဲ့အဲနမ်တီနဲ့မယန်းကြားဒီတိုက်ခိုက်မှုဖြစ်စဉ်မိုင်းဆွဲတဲ့ဖြစ်စဉ်မှာလဲတာကျွန်တော်တို့သိမကြသေးခင်ဖြစ်သွားတာဆိုတော့နမ်တီမယန်းကြားလုံးကြွေးအတူချက်ထားတယ်လို့ကျွန်တော်တို့ဒါဒီနေ့သိရတယ်ပေါ့နော်လမ်းတစ်လျှောက်မှာရှိနေတယ်ပေါ့
ဝန်တန်းအင်အားအများစုရှိတဲ့နမ်မတိမြို့မှာအာနာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်သူဝန်တန်းတရာကျော်ရှိတယ်လို့သိရပါတယ်လူရင်အားအများအများနဲ့ဆက်လက်ဆန္ဒပြနေတဲ့မုံရွာမြို့မှာလည်းပင်မတပိတ်စစ်ကြောင်ထွက်တယ်လို့ချင်းတွင်းမြစ်ကံဘေးတောင်မြင်မှာရောင်စုံဆက်လီတွေနဲ့လင်ငယ်လေးတွေပြုလုပ်ပြီးဆန္ဒထုတ်ဖော်နေကြတာတွေလည်းရှိပါတယ်မန္တလေးမြို့မှာလည်းတန်ခါတပိတ်စစ်ကြောင်ပညာရေးတပိတ်စစ်ကြောင်မြတောင်တပိတ်စစ်ကြောင်ဆိုင်ကယ်တပိတ်စစ်ကြောင်စတဲ့တပိတ်စစ်ကြောင်မျိုးစုံနဲ့စစ်ကောင်စီစန့်ကျင်ရေးလှုပ်ရှားနေတာတွေဆက်လက်ပြုလုပ်နေပါတယ်။ဒါပြင်အရင်နေ့တွေကစန္ဒပြသူတွေပြစ်ခတ်ခံခဲ့ရတဲ့ကချင်းပြည်နယ်မြစ်ကြီးနားမြို့ကလေးမြို့တမူးမြို့တွေမှာလည်းစစ်ကောင်စီစန့်ကျင်ရေးစန္ဒပြလှုပ်ရှားမှုတွေဟာအချိန်အဟုန်မပြတ်ရှိနေပါတယ်။အလားတူဘကိုးဒဇယ်ဖားကန့်ကတားမျိုးတွေမှာလည်းဒီကနေ့လဲလူထောင်နဲ့ချီဆူဝေးပြီးဆန္ဒပြနေကြပါတယ်။စကိုင်းမော်လမြိုင်ကြောက်ဆဲကြောက်မဲတဝဲမိုးကုတ်ရေဦးမျိုးတွေမှာလည်းတပ်တွေနဲ့ထိတ်တိုက်မတွေ့အောင်ရှောင်ပြီးချီတဲ့ဆန္ဒပြနေကြပါတယ်။မြန်မာနိုင်ငံတဝမ်းမှာစစ်ကောင်စီစန့်ကျင်ရေးဆန္ဒထုတ်ဖော်တာ2လကျော်နေချိန်မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်တနိုင်ငံလုံးမှာသေဆုံးသူ950ကျော်ပြီမဲ့ပြည်သူတွေကတော့ဆက်လက်ပြီးဆန္ဒပြနေကြဆဲဖြစ်ပါတယ်ခင်ဗျာ။